EU ဥရောပသမဂ္ဂကနေဗီဒိန်အနေနဲ့ဘာသဘောတူညီချက်မှမပါဘဲမတ်လ29ရက်မှာခွဲထုတ်ဖို့အဆိုကိုဗီဒိန်ထွတ်တော်ကမတ်လ23ရက်ဗုဒ္ဓနေ့မှာပယ်ချလိုက်ပါတယ်။ဒါကြောင့် EU ကနေဗီဒိန်နှုတ်ထွက်ရေးဆိုင်ငံ့မဲ့အဆိုကိုဒီကနေ့ကြာသပတေးနေ့မှာမဲထပ်ခွဲကြရမှာဖြစ်ပါတယ်။ဝန်ကြီးချုပ်သရီဇာမေကတော့လွတ်တော်အမတ်တွေကြားသဘောတူညီမှုတစုံတရာမရရင်ဘာသဘောတူညီချက်မှမပါဘဲဗီဒိန် EU ကနေဥရေချောင်းရမတ်လ29ရက်နေ့မှာထွက်ခွာရမယ့်ကိန်းစိုက်နေတယ်လို့သတိပေးလိုက်ပါတယ်အပြည့်စုံကိုတော့ဒေါခင်မျိုးသက်ပြောပြမှာပ
ါ EU ကနေဘာသဘောတူညီချက်မှမပါဘဲမတ်လ29ရက်နေ့မှာဗြိတိန်ကခွဲထွက်ဖို့အဆိုကိုဗြိတိန်လွှတ်တော်မှာဗိုလ်တော်ဘူးနေကကန့်ကွက်မဲ320မဲထောက်ခံမဲ298မဲနဲ့ပယ်ချခဲ့ပါတယ်ဒီလိုပယ်ချခဲ့တဲ့နောက်မှာဝန်ကြီးချုပ်ထရီဇာမေကလက်တော်အမတ်တွေကိုအခုလိုတတိပေးလိုက်ပါတယ
် Bars has today provided a clear majority against leaving
ဒီကိမဲခွဲဆုံးဖြတ်မှုကနေ Brexit အတွက်သဘောတူညီမှုမရပဲနှုတ်ထွက်မဲ့အဆိုကိုမဲအများစုနဲ့ကန့်ကွက်ပယ်ချခဲ့တာတွေ့ရပါတယ်ဒါပေမဲ့သဘောတူညီမှုတစုံတရာမရခင်ဥပဒေကြောင့်လုံထုံးလုံနည်းရမလ29ရက်နေ့မှာဘာသဘောတူညီမှုမှမရပဲထွက်ပေးရမယ့်အခြေအနေဆိုင်နိုင်ပါတယ
် Britain ဝန်ကြီးချုပ် Theresa May အင်္ဂါနေ့ကနောက်ဆုံးတင်သွင်းခဲ့တယ်EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်မူကြမ်းကိုဗြိတိန်လွှတ်တော်မှအမတ်တွေကတခဲနဲ့ပယ်ချခဲ့တဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းဝန်ကြီးချုပ်မေကပြောကြားခဲ့ပြီး EU ကနေခွဲထွက်တဲ့အခါစနစ်တကျခွဲထွက်တဲ့နည်းဟာတခုထည်သောအကောင်ဆုံးနည်းဖြစ်တယ်လို့သူယုံကြည်ထားကြောင်းလည်းပြောခဲ့တာပါဗိုလ်တစ်ခုနေမဲခွဲပြီးမှတော့လွှတ်တော်အမတ်တွေအနေနဲ့ရွေးချယ်စရာတိတ်မရှိကြောင်းဝန်ကြီးချုပ်မေကချပြခဲ့ပါတယ်
The options before us are the same as they always have been We could leave with the deal which this government has negotiated in the past 2 years.
ဒီနေ့ပတ်သက်ပြီးရွေးချယ်ရမယ့်လမ်းတွေကအရင်အတိုင်းပဲဖြစ်ပါတယ်အစိုးရအနေနဲ့လွန်ခဲ့တဲ့နှစ်ကညှိနှိုင်းခဲ့တဲ့အတိုင်းဗြိတိန် EU ကနေနှုတ်ထွက်မလားဒါမှမဟုတ်ဒုတိယအကြိမ်ပြည်လွှင့်ချုပ်ဆန္ဒခံယူပွဲကျင်းပပြီးဗြိတိန် EU ကနေနှုတ်ထွက်မလားဆိုတာကိုစဉ်းစားရမှာပါအဲ့ဒီလိုဆန္ဒခံယူပွဲကျင်းပရင်တော့ EU ကနေဗြိတိန်နှုတ်ထွက်ရမယ့်အလားအလာလုံးဝပြတ်သွားနိုင်ပါတယ်ဒါဆိုရင်ဗြိတိန်လူလူနဲ့လွှတ်တော်ကြားယုံကြည်လေးစားမှုကိုတိတ်ကိုထိခိုက်နိုင်စေပါတယ
်။ဘာသဘောတူညီမှုမှမယူဘဲ EU ကနေဗြိတိန်ခွဲထွက်ရေးကိုဝန်ကြီးချုပ်မေကကန့်ကွက်နေတာဖြစ်ပါတယ်။တနင်္လာနေ့ကတော့သူဟာဥရောပကော်မရှင်အကြီးအကဲ Jan Clark Juncker နဲ့ EU ဖွဲ့ဝင် Ireland နဲ့ဗြိတိန်မြောက်ပိုင်းက Ireland တို့ရဲ့နေဆက်ဒေသကိုဗြိတိန် EU ကခွဲထွက်ပြီးနောက်ပိုင်းဆက်ပြီးဖွင့်ထားစေဖို့အတွက်ဥပဒေကြောင်းအရခိုင်မြဲတဲ့အပြောင်းအလဲတွေညှိနှိုင်းခဲ့တာဖြစ်ပါတယ်။ဒီညှိနှိုင်းမှုကရခဲ့တဲ့သဘောတူညီချက်ကိုလက်ခံဖို့လွှတ်တော်မတ်တွေကိုဝန်ကြီးချုပ်မေကအင်ကာနီမှာပန်ကြားခဲ့ပေမဲ့မဲခွဲဆုံးဖြတ်ရမှာရှုံးနေခဲ့ရပါတယ်။ January လတုန်းကဝန်ကြီးချုပ်မေပရဖော်ဆုံးတင်သွင်းခဲ့တဲ့ခွဲထွက်ရေးသဘောတူညီမှုအစီအစဉ်အတွက်လည်းလွှတ်တော်မတ်တွေကလက်မခံကြသလိုသူ့ကိုပါအယုံကြည်မရှိအဆိုတင်သွင်းခဲ့ကြတာပါ။အယုံကြည်မရှိအဆိုရှုံးနေကြရပေမဲ့အခုလို Brexit အတွက်မဲခွဲဆုံးဖြတ်မှုနှစ်ခုရှုံးနေကြရတဲ့နောက်မှာဝန်ကြီးချုပ်မင်းနဲ့သူမအစိုးရအဖွဲ့အဆုံးသတ်ဖို့အထင်တန်ပြီလို့အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကပြောကြားခဲ့ပါတယ
် The Prime Minister has run down the clock and the clock has been run out on her
ဝန်ကြီးချုပ်ကအချိန်ကိုအကျိုးရှိရှိအသုံးမပြုခဲ့တဲ့အတွက်သူ့အတွက်လည်းအချိန်ကအသိမရှိတော့ပါဘူးဒီအချိန်မှာတော့အထွေထွေရွေးကောက်ပွဲကြီးကျင်းပပြီးပြည်သူတွေသူတို့ကြိုက်တဲ့အစိုးရကိုရွေးချယ်တင်မြှောက်သင့်ပါပြီ
။ဗိုလ်တော်ဘူးနဲ့မဲခွဲရမှာသဘောတူညီမှုမရခဲ့တဲ့အတွက်တတိယအကြိမ်မဲခွဲဆုံးဖြတ်မှုကိုကျန်တဲ့ပြည်နယ်မှာပြုလုပ်မှာဖြစ်ပြီးဒီတစ်ခါတော့ EU ကနေနှုတ်ထွက်ရေးကိုဆိုင်းငံ့ဖို့အတွက်မဲခွဲကြမှာဖြစ်ပါတယ်။တကယ်လို့ဆိုင်းငံ့ဖို့ဆုံးဖြတ်ခဲ့ရင်တော့သဘောတူညီမှုတည်းရဲ့ယာယီအတွက်ဆွေးနွေးချိန်တိုးပေးဖို့ဝန်ကြီးချုပ်မင်းအနေနဲ့ဥပဒေပြဋ္ဌာန်းချက်အပိုင်50ရာနိုင်ငံပေါင်း28နိုင်ငံပါဝင်တဲ့EU ခေါင်းဆောင်တွေနဲ့ညှိနှိုင်းရမှာဖြစ်ပါတယ်။ဝန်ကြီးချုပ်မေပြီးခဲ့တဲ့နှစ်လလုံးကကနဦးတင်သွင်းခဲ့တဲ့ Brexit သဘောတူညီချက်မူကြမ်းကို Backstop အစီအစဉ်လို့ခေါ်ဆိုကြပြီးဒါဟာဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကခွဲထွက်ပြီးနောက်ပိုင်းနှစ်ဖက်ကြားကုန်သွယ်ရေးသဘောတူညီချက်အသက်မရမချင်းကုန်စည်စည်းဆင်းမှုလွတ်လွတ်လပ်လပ်ဆက်ပြီးရှိနေအောင်ဗြိတိန်အကောက်ခံစည်းကမ်းတွေကို EU တိုင်းလိုက်နာမယ့်အစီအစဉ်ဖြစ်ပါတယ်။ဒါကို EU ကပယ်ချခဲ့ပြီးတဲ့နောက်ပိုင်းသဘောတူညီချက်အသစ်ရဖို့ပြန်လည်ပြင်ဆင်ကြိုးစားတာဖြစ်ပါတယ်။ဗြိတိန်လွှတ်တော်ကဒီအဆိုကိုလက်မခံသူတွေကလည်းကုန်သွယ်မူဝါဒတွေကိုအပြည့်အဝထိန်းချုပ်ရမယ့်အစား EU ရဲ့စည်းကမ်းတွေအတိုင်းလှုပ်ဆောင်ရမယ့်အပေါ်စိုးရိမ်နေကြတာဖြစ်ပါတယ်။